ကမ္ဘာတလောပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကြိုးစားနေပြီးလက်ရှိအချိန်ထိစမ်းသပ်နေတဲ့ကာကွယ်ဆေးအမျိုး20လောက်ရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။အမေရိကန်စီးပွားနည်းပညာကုမ္ပဏီမိုရာနာကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ပြင်ဆင်နေပါပြီ။ကိုရိုနာဗိုင်းရပ်စ်အတွက်ပထမဆုံးကာကွယ်ဆေးသစ်ဖြစ်လာနိုင်ခြေရှိတဲ့ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ဖြစ်ပါတယ်။virus အဆက်အဆက်တွေကိုတရုတ်သိပ္ပံပညာရှင်တွေထုတ်ပြန်လိုက်ပြီးသတင်းပတ်6ပတ်ကာလအတွင်းမှာပဲအမေရိကန်စီးပွားနည်းပညာကုမ္ပဏီမိုရာနာကသူ့ရဲ့ကာကွယ်ဆေးသစ်ကိုစမ်းသပ်ဖို့အတွက်ဓာတ်မတည့်မှုနဲ့ကူးစက်မြန်ရောဂါများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေး Institute ကိုပို့ဆောင်လိုက်တာပါ။ဒါဟာဆိုရင်ကာကွယ်ဆေးစမ်းသပ်ထုတ်လုပ်မှုမှာစံချိန်ချိုးတဲ့အမြန်နှုန်းလည်းဖြစ်ပါတယ်။တခြားကုမ္ပဏီတွေကလည်းကာကွယ်ဆေးကိုစမ်းသပ်နိုင်တဲ့အဆင့်ရောက်ဖို့ကြိုးစားနေကြပါတယ်။ဒါပေမဲ့ဘေးကင်းပြီးထိရောက်မှုရှိတဲ့ကာကွယ်ဆေးဖြစ်ဖို့စမ်းသပ်ရတဲ့အချိန်ကာလက12လကနေ18လအထိဒါမှမဟုတ်လေဒီထက်ပိုကြာမြင့်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတော့အခုလိုပြောပါတယ်
။ So far WHO has received applications for review.
အခုအချိန်ထိတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့သုံးသပ်အတည်ပြုပေးဖို့လျှောက်ထားတဲ့ရောဂါပေါ်ထုတ်စမ်းသပ်မှု40ရှိပြီးကာကွယ်ဆေးအမျိုးအစား20ကိုလည်းစမ်းသပ်နေပါတယ်။နောက်ကုသရေးပိုင်းမှာလည်းစမ်းသပ်နေရတဲ့အများပြားရှိပါတယ်
။ကုမ္ပဏီသက်တမ်း10နှစ်ရှိပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်အခြေစိုက်ဇီဝနည်းပညာကုမ္ပဏီမိုဒါနာအနေနဲ့ကာကွယ်ဆေးထုတ်ခဲ့ဘူးတာတော့မရှိပါဘူး။ဒါပေမဲ့အခုစမ်းသပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကအောင်မြင်ခဲ့မယ်ဆိုရင်တော့ကမ္ဘာတလောကဝယ်လိုအားတန်ပေါင်းရာနဲ့ချီဒါမှမဟုတ်လဲတန်ပေါင်းထောင်နဲ့ချီထုတ်လုပ်ရမှာဖြစ်ပါတယ်။မော်ရာနာအနေနဲ့ထုတ်လုပ်နိုင်စွမ်းနဲ့ပတ်သက်လို့မေးမြန်းချက်ကိုတော့တုံ့ပြန်ဖြေကြားခြင်းမရှိပါဘူး။မော်ရာနာကုမ္ပဏီနဲ့အလားတူပဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေကြတဲ့တခြားကုမ္ပဏီတွေလည်းရှိပါတယ်။အမေရိကန်အခြေစိုက်Innobio နဲ့ Germany အခြေစိုက် Carbac တို့ဖြစ်ပါတယ်။ Corona virus ကကွယ်ဆေးထွက်ပေါ်လာရင်ဈေးသက်သာပြီးဈေးနှုန်းကိုထိန်းချုပ်ထားနိုင်မလားဆိုတာကလည်းအမေရိကန်လွှတ်တော်တွင်ဆွေးနွေးနေကြတဲ့ကိစ္စတစ်ရပ်ဖြစ်ပါတယ်။အမေရိကန်ကျန်းမာရေးနဲ့လူမှုဖူလုံရေးဆိုင်ရာဝန်ကြီး Alex Azar ကတော့ဆေးကိုဈေးသက်သာအောင်လုပ်လို့ပြီးမဲ့ပုဂ္ဂလိကပိုင်းယင်းနှိမ့်နှံမှုတွေလိုအပ်နေတာကြောင့်ဈေးနှုန်းကိုတော့မထိန်းထားနိုင်ဘူးလို့လွှတ်တော်ကပြောဆိုခဲ့ပါတယ်။ထိတ်တန့်ဦးစားပေးကိစ္စကကာကွယ်ဆေးနဲ့ကုထုံးတွေပေါ်လာဖို့ဖြစ်တယ်လို့လည်းဝန်ကြီးအေဇာကပြောပါတယ်။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားရေးမှူးဟောင်းဒေါက်တာတွန်ဖရက်ဒင်ကတော့ကုထုံးတရပေါ်လာရေးကိုပိုပြီးတော့မျှော်လင့်တဲ့အကြောင်းပြောဆိုပါတယ်ရှင်။
I have a lot more optimism that there might be a treatment in a few months.
လာမယ့်တစ်နှစ်တစ်နှစ်ခွဲအတွင်းမှာထိရောက်တဲ့ကာကွယ်ဆေးတဲ့လာမယ့်လပိုင်းနေအတွင်းမှာကုထုံးတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်ပိုပြီးမျှော်လင့်ပါတယ်။ကုသမှုဟာဆိုရင်အသက်ဆုံးရှုံးမှုကိုလျှော့ချနိုင်မှာဖြစ်တာကြောင့်အပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်။ဒါအပြင်အထူးကျမကုသရေးဌာနတွေရဲ့ဝန်တော့ဝန်ပိုးလည်းလျော့သွားစေမှာဖြစ်တယ်လို့ပဲယောဂရှိသူနဲ့ထိတွေ့ဘူးသူတွေကိုကြိုတင်ကုသပေးနိုင်တာမျိုးလည်းရှိလာနိုင်ပါတယ်။ဒါကြောင့်ထိရောက်မဲ့ကုသမှုရှိနိုင်မလားဆိုတာကိုလေ့လာဖော်ထုတ်ဖို့ကတိတ်ကိုအရေးကြီးပါတယ်။ကာကွယ်ဆေးကတော့အများဆုံးတစ်နှစ်တစ်နှစ်ခွဲလောက်အချိန်ယူရမှာဖြစ်ပြီးအောင်မြင်မှုကလည်းမသေးကြပါဘူ
း။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုထုံးတွေပေါ်လာဖို့ကြိုးပမ်းနေကြတဲ့အကြောင်းကြားခဲ့ရတာပါ။